Wisconsin ပြည်နယ်အောက်လွတ်တော်အမတ် Paul Ryan ကိုအောက်လွတ်တော်ဥက္ကဋ္ဌအဖြစ် Republican အမတ်အများစုကပုံထိုးနေကထောက်ခံလိုက်ကြပါတယ်။တကပိတ်ပြုလုပ်တဲ့ပါတီ Twin CEO ဘွယ်အတွင်း Republican အမတ်တွေကအသက်45နှစ်အရွယ် Paul Ryan ကိုအခုသတင်းပတ်ကုန်မှာအနားယူတော့မဲ့ဂျွန်ဘိန်းနားနေရာမှာအစားထိုးဖို့ရွေးချယ်ခဲ့ကြတာဖြစ်ပါတယ်။2012ခုနှစ်တုန်းက Republican Party ရဲ့သမရလောင်း Mitt Romney နဲ့အတူဒုသမရလောင်းအဖြစ်ရွေးချယ်ခံဖို့ကြိုးပမ်းမှုမှာရှုံးနေခဲ့တဲ့ Paul Ryan ကဥပဒေပြုလုပ်ငန်းတွေမှာလွတ်တော်အမတ်တွေကိုပါဝင်ပြောဆိုခွင့်ပေးဖို့ရည်ရွယ်တယ်လို့ကွဲပြဲနေတဲ့ Party CEO ဘွယ်အတွင်းကတိပေးသွားခဲ့ပါတယ်။ Paul Ryan အနေနဲ့ယောမကစီစားပင်းလိုနေရာတိုင်းမှာအာဏာပြလိုတဲ့လူဒန်းစားဖြစ်ဖို့အစီအစဉ်မရှိတဲ့အကြောင်းမနေ့ကဆော့ဘဲမှာပြုလုပ်တဲ့ Party CEO ဘွယ်တစ်ခုအတွင်းပြောခဲ့တယ်လို့ဥပဒေပြုအမတ်တဦးကကိုးကားပြောဆိုပါတယ်။Paul Ryan ကိုအောက်လွတ်တော်ဥက္ကဋ္ဌအဖြစ် Republican လူများစုအမတ်249ဦးတို့ကထောက်ခံခဲ့ပြီးတဲ့နောက်အမတ်435ဦးရှိတဲ့အောက်လွတ်တော်တစ်ခုလုံးကဒီကနေ့မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။ Paul Ryan ဟာအောက်လွတ်တော်ဥက္ကဋ္ဌအဖြစ် American ပြည်ထောင်စုနိုင်ငံရေးလောကမှာလွန်စွာတကူးကြီးမားတဲ့ပုဂ္ဂိုလ်တစ်ဦးဖြစ်လာမှာပါ။